မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားနျူကလ িয়ার ရေးစစ်ဆင်နိုင်ပွဲတွေကိုအောက်တိုဘာလ9ရက်နေ့မှာပြန်ဆောက်ဖို့သဘောတူထားပြီဖြစ်တဲ့အကြောင်းမြောက်ကိုရီးယားဆွေးနွေးပွဲ KCNA သတင်းဌာနကဒီကနေ့ပြောပါရယ်ဒါအပြင်ပြီးခဲ့တဲ့ဖေဖော်ဝါရီလကနှစ်ဖက်ကောင်းဆောင်တွေကြားထိပ်ပြီးအစည်းအဝေးအောင်မြင်မှုမရပဲဆုံးသတ်ခဲ့ပြီးတဲ့နောက်လားတော်ကြာရှေးမတွန်းတော့မဆုဖြစ်နေတာကနေတိုးတက်မှုတစ်ခုရလာတဲ့သဘောပါပဲအောက်တိုဘာလ4ရက်နေ့မှာကနေဦးဆက်ကြကြပြီးတဲ့နောက်စစ်ဆင်နိုင်ပွဲလုပ်မယ်ကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံသားဝင်ကြီးချိုဆွန်ဝီအနေနဲ့ထုတ်ပြန်ချက်ကိုကိုးကားပြီး KCNA သတင်းဌာနကပြောပါရယ်ဆေးစပ်ညီနိုင်ငံတွေပြန်ဆခြင်းနဲ့အကြောင်းမြောက်ကိုရီးယားဘက်ကပြောထားခဲ့ပေမဲ့လည်းအမေရိကန်ဆိုရအနေနဲ့ပိုးပြီးလှည့်တာပြောင်းတာရှိတဲ့သဘောထားကြားတဲ့နဲ့ဆိုတဲ့သတိပေးချက်ကိုပါနိုင်ငံပိုင်သတင်းဌာနကထည့်ပြောထားပါရယ်ဒါမဲ့ဆွေးနွေးပွဲတွေမှာအမေရိကန်အနေနဲ့မှန်ကန်တဲ့စမ်းစစ်ချက်မျိုးရှိတယ်နဲ့လို့နျူကလ িয়ার ရေးမြောက်ကိုရီးယားဆေးစပ်ညီနိုင်ငံရေးမှူးချုပ်ကင်မြုံဂျီကပြီးခဲ့လထုတ်ပြန်ချက်တစ်ခုမှပြောထားပါရယ်မြောက်ကိုရီးယားဘက်ကဆေးစပ်ညီနိုင်ငံတွေနဲ့တွေ့ဖို့အမေရိကန်အနေနဲ့အဆင်သင့်ဖြစ်နေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့လမှာပြောထားပါတယ်။ဒါပေမဲ့လည်းအထုတ်ခံလိုက်ရတဲ့အမေရိကန်မျိုးသားလူညွန်ရေးတံမီးပုတ်ကိုဂျွန်ဘိုဒန်ကတော့မြောက်ကိုရီးယားဟာနျူကလ িয়ার စီစဉ်ကိုဆွန့်လွတ်ဖို့အရွယ်ချက်မရှိဘူးလို့တနင်္လာနေ့ကပဲသတိပေးပြောဆိုထားပါတယ်။